ဟိုမုကုသက္ကနာတရားရှင်တို့လုံးဝရှင်ပြန်ပွားရေးအထက်တူနဲ့ရှင်းငါလာမထောက်လို့ဒီလိုခွင့်နဲ့ရှင်တို့ကမ္မထာနာဆွေးရဆရာတို့ဧသနာနာပြုဥတာအရှင်တို့များဟောချအပ်သောခန္ဓာမျိုးရပြိဋ္ဌာတိမတ္တဂုံတန်တရားတော်
ရောက်ပြီပန္တရောကောင်းတို့ဒီကိစ္စကမှာစသည်တရားနာကြကြရမှာဖြစ်ပါတယ်ဒီနေ့ထောင်တော့65ခုနှစ်ကတုံလာဆိုင်ရှိရနေကျောင်းတိုင်းသဟမ်းမြို့နယ်မဂ္ဂဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှာကျင်းပပြုလုပ်အပ်တဲ့ဝါပ10ရက်တရားစကားပွဲကြီးဒီနေ့လည်းပဲသေးသေးပြည့်နေကြဖြစ်တဲ့ပရိစ္ဆာဓမ္မဘာဒဏ္ဍာရနဲ့ဆက်လက်ပြီးတော့သေးသေးပြည့်ပေးမှာဖြစ်ပါတယ်ပရိစ္ဆာဓမ္မဘာတရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောရသဖရာတဆင်းကရမကြီးကနမောတတတောင်းကျင်ရွတ်ဆိုရွတ်ပူဇော်ကြောကြပါကုန်သို့နမောတတဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ္တာဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ္တာဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတာမလနဗျာအစာရတော်လည်းငါများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မေလနေဆရာဒုစရလို့ကိုလို့ဘုရားဆရာတစ်ဆက်ပါသူရဲ့ကိုများလို့ကောင်းမဲ့ဆရာဆရာမေလဟောတော်ဝါလို့ကာလကောင်းစွာသူရလို့ကိုသူဖြစ်တဲ့ကိုအလေးဇမသူဆရာသူသံဃာမလက်ကြောင့်သူအဝိဇ္ဇာလူခန္ဓာယုတ်ေဥပါဒေစေကြောင့်ရောလဘောအတေမာယောယောမတုအဝိမပြေသစ္စာတုဟံစေကြောင့်လည်းရောလည်းရောကြောင့်ကံအဖမံပြုပြေလူအလျောမြမတုရားစသည်များကသေချာပြုကိုသေပါ့ကိုအကြောင်းကြောင့်လူနဲ့များစွာသက်သာဝါကိုဖြစ်လာရမှုမဟုတ်ဟုဉာဏ်ဖြစ်ခြင်းညောင်ပရိစ္ဆာဓမ္မပတ္တရားဆိုတာဟာခန္ဓာရဲ့ဖြစ်စဉ်ကိုကြားတဲ့တရားဖြစ်ပါလေ။ခန္ဓာရဲ့ဖြစ်စဉ်တရားခန္ဓာဖြစ်စဉ်ဆိုတာကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရား။ဘုံရဲ့တဏ္ဍာမခန္ဓာတွေဖြစ်လာတယ်။ဒီခန္ဓာတွေကမှုမဲ့အမှန်မဲ့ဖြစ်စဉ်တယ်လို့ဗျံပရာဖြစ်နေတာမဟုတ်ဘူး။အကြောင်းတရားတွေရှိလို့အကျိုးတရားတွေဖြစ်နေတာ။ဒီကပရိစ္ဆာသမုပ္ပါဒ်တရားကိုလေ့လာပြီဆိုရင်အကျိုးတရားကိုလည်းလေ့လာရအကြောင်းတရားကိုလည်းလေ့လာရအကြောင်းရောက်ဖြစ်တဲ့အကျိုးတရားတွေပဲအကြောင်းတရားကလည်းယုတ်သဘောနံသဘောအကျိုးတရားကလည်းယုတ်သဘောနံသဘောပုဂ္ဂတတဘာငါတဘာယောက်ျားမိန်းမဘာမှမပါပါဘူးယုတ်တရားနဲ့နံတရားပါပဲလို့ယုတ်တရားနံတရားပုံမှန်ညာရောက်သွားရင်ညာမရူပပရိစ္ဆေဒညာရဒီနေ့ကတဏ္ဍာမဒိဋ္ဌိဆိုတဲ့အမြင်ကလေးတွေလည်းပဲတရားနာရင်းနဲ့ရှင်းသွားရင်ညာတပညာဖြစ်နေညာတပညာအဆင့်နဲ့ရှင်းသွားတာပဲညာတပညာအဆင့်နဲ့ရှင်းသွားရင်လည်းညာတပညာအဆင့်နဲ့တော့ဒိဋ္ဌိဝိတ္တုဖြစ်သွားတာပါပဲအဲဒီတော့ဒိဋ္ဌိအမြင်လေးတွေရှင်းအောင်ယုတ်တဘောနံတဘောယုတ်တရားနံတရားရဲ့တဘောကိုသိထားဖို့လိုပါတယ်ဒ ေတရားနဲ့တရားရဲ့ဘောကိုတည်ထားမှာတရားရှိမှတ်တဲ့အခါမှာသံဃာရိယာပေါ်လာတဲ့ရှိရှိဒီရောက်သာသရိယာပေါ်လာတဲ့ရှိရှိရသရိယာပေါ်လာတဲ့ရှိရှိဒီဘာမှာပုဂ္ဂတ္တဝါဆိုတဲ့အမှားမြင်မှုဒိဋ္ဌိတရားတွေဖြစ်စင်သွားတယ်အဲဒီလိုမှမဟုတ်လို့ယောဂယနာတရားရဲ့ဘောကိုကျေတွေ့ပြီးမထားဘူးပရိစ္ဆသမုပ္ပါဒ်တရားကိုကျေတွေ့လာကြမထားဘူးဆိုရင်ထိုင်ရရပေါင်းနဲ့ထိုင်တဲ့နေရာမှာလည်းငါထိုင်တယ်ဒီပေါင်းကခြေလက်ကတိုက်ကြတော့လည်းဒီပေါင်းကခြေလက်ကတိုက်တယ်နားရင်ကျင်းတယ်တရားထိုင်လို့ကောင်းတယ်ငါတရားထိုင်လို့ကောင်းတယ်တရားထိုင်လို့မကောင်းဘူးငါတရားထိုင်လို့မကောင်းဘူးငါဆိုတဲ့အစွဲကနေရာတကာမှာရှိဒီပေါင်းကခြေလက်ဆိုတဲ့အမြင်ကနေရာတကာမှာရှိငါဆိုတဲ့အစွဲဒီပေါင်းကခြေလက်ဆိုတဲ့အမြင်နဲ့တရားရှိရင်ဘလဝဝိပဿနာမဖြစ်တဲ့အတွက်တရားမရနိုင်ပါဘူးဒါကြောင့်မလို့တရားရှိမှနဲ့ရောဂီပုဂ္ဂိုလ်များဟာရောသဘောနာသဘောခန္ဓာသဘောကိုစွတ်သွင်းပြီးတော့သိထားဖို့လိုတယ်မတ္တရခေရိယာပေါင်းနဲ့ရှိပြန်တော့လည်းပဲသမတ္တရနေတယ်မတ္တရကကြာလာတော့ခြေကလုံးလေးကတောင့်တင်းလာတယ်ဩခြေကလုံးကတောင့်တင်းလာတယ်ခြေဘွားလေးကပူလာတယ်ဩခြေဘွားလေးကပူလာတယ်ခြေကလုံးလို့ခြေဘွားလို့ဆိုတဲ့အမြင်တွေမပြောက်ဘူးခြေကလုံးနဲ့ခြေဘွားလို့ဆိုတဲ့အမြင်တွေဟာဒုတိယအမြင်ပါးရင်းတဲ့အမြင်အဲ့ဒီမှားရင်းနဲ့ဒုတိယအမြင်နဲ့ရှုနေလို့ရှိရင်ဘလဝဝိပဿနာမဖြစ်ပါဘူးအာကောင်းတဲ့ဝိပဿနာမဖြစ်ပါဘူးခဏလေးဒီကလည်းဈေးရဆောက်ရှုရိယာပေါ်နဲ့ရှုနေတဲ့အခါမှာလည်းပဲယောတရားနဲ့တရားယောသဘောနဲ့သဘောကိုကျေတွင်ပြီးတော့သိမှသာဘူးဆိုရင်ခြေတလန်းလှမ်းနေလှမ်းနေခြေတိုင်းနဲ့ခြေလှမ်းနေခြေလှမ်းနေစီတော်ကလေးကြားတယ်နဲ့လည်းခြားတယ်စီတော်ဆိုတဲ့ပြည့်ညတ်တင်ထားတဲ့သမုဒ္ဓပြည့်ညတ်ကြီးအပေါ်မှာသိရောက်စီတော်ဆရာကသမုဒ္ဓပြည့်ညတ်ပရမတ္ထသစ္စာမဟုတ်ဘူးရုပ်အစ်စ်မဟုတ်ဘူးအဲ့ဒါကိုပဲစီတော်အပေါ်မှာသိရောက်ပြီးတော့ခြေလှမ်းတယ်ခြေလှမ်းစီတော်ကလေးရှိတူတယ်စီတော်ကလေးခြားတယ်လက်လှမ်းနဲ့လက်ကလေးရှိတူတယ်လက်ကလေးခြားတယ်လက်ကလေးနဲ့ယူတယ်လက်ဆိုတဲ့သဘောငါဆိုတဲ့သဘောခြေောက်ဆိုတဲ့သဘောဒီပေါင်ကခြေဆိုတဲ့သဘောအဲ့ဒါတွေဟာပြင်းရတင်ပြီးတော့ထင်မြင်နေတဲ့ပြင်းရအပေါ်မှာတကယ်ထင်မြင်နေတဲ့ဒုတိယအမြင်တွေပဲအဲ့ဒီဒုတိယအမြင်တွေမပြောက်ကြမြတ်ကာလပတ်လုံးတရားမရနိုင်ပါဘူးဒါကြောင့်လည်းမျိုးကဒုတိယအမြင်ဆိုတာကပြင်းရအပေါ်မှာတင်းနေတာပြည့်ရကိုတကယ်အကောင်အထည်အစ်စ်အမှန်လို့ခင်းနေတာတရားရှိမှလို့တဲ့ယောဂီပုဂ္ဂိုလ်ကပြည့်ရကိုကြည့်ရမှာမဟုတ်ဘူးပရမတ်ကိုကြည့်ရမှာပရမတ်ကိုကြည့်တော့ပရမတ်ဆိုတာကအကောင်အထည်မရှိဘူးပုံမှန်တရားမရှိဘူးသဘောတရားဖောက်ပြန်နေတာကယုံတရားသိနေတာကနံတရားဖောက်ပြန်နေတာကယုံတရားသိနေတာကနံတရားခံစားနေတာကလည်းနံတရားမှတ်သားနေတာကလည်းနန္တရားစိတ်တွေငြင်းငြင်းဖြစ်နေတာလည်းနန္တရားပုံမှန်ကြရည်တွင်လည်းမှရှိနေတဲ့လှုပ်တဲ့သဘောကြွားတဲ့သဘောပူတဲ့သဘောအေးတဲ့သဘောကြိုက်တဲ့သဘောခဲတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောဒါလေးတွေကယုတ်တရားအဲဒီယုတ်တရားသဘောတရားကလေးတွေကလည်းအကောင်အထည်ရှိသလားမရှိတော့မရှိဘူးသူတို့ကလည်းပဲသဘောတရားလေးအဲဒီကိုကြိုတင်ပြီးတော့ပြီးဖို့စူးစမ်းပေးရတယ်ကျိုးတူတရားစူးစမ်းခြင်းကိုညာတပရိညာအသိလို့ခေါ်တယ်။အဲဒီအသိဟာတရားနာတော့မှသိရမယ်အသိ။အဲဒီကညာတပရိညာအသိနဲ့သိအောင်ဒီလိုရဲ့တန်တာမှာဘယ်အချိန်ဒီမှာယုတ်တရားနံတရားလေးတွေပေါ်တတ်တယ်။ပေါ်လာတဲ့ယုတ်တရားနံတရားလေးတွေကဘယ်လိုအနေထားမှာရှိတယ်။ဒါလေးတွေကိုသိအောင်နှိမ်တွင်းနေခြင်းကိုပဋိစ္စသမုပ္ပါဒ်တရားသင်္ဍန်တရားလို့ဒီလိုခေါ်တာပါ။အဲဒီကပရိစ္ဆသမုပ္ပါဒ်တရားကိုကြည့်မယ်ဆိုရင်တဏ္ဍာနဲ့ခြေပြီးတော့ကြည့်ရင်အတိတ်ခန္ဓာအတိတ်ကံကြောင့်ပြစ္ဆုတ်ပံခန္ဓာဖြစ်တယ်ပြစ္ဆုတ်ပံမှာက တန်တရားတွေပြန်ပြီးတော့ပေါက်ပါရင်အနာဂတ်မှာခန္ဓာတွေပြန်ဖြစ်ဒါပရိစ္ဆေသမုပ္ပါဒ်ရဲ့ဘဝတန္တရာနဲ့ပတ်သက်တဲ့အနှစ်ချုပ်ဘဝတန္တရာနဲ့ပတ်သက်တဲ့အနှစ်ချုပ်အတိတ်တုန်းကတန်လို့ရှိခဲ့လို့ပြစ္ဆေပံမှာခန္ဓာတွေရတာပြစ္ဆေပံမှာတန်လို့ဖြတ်ပြီးတော့ပြည့်လို့အောင်မယ်ဆိုရင်အနာဂတ်မှာခန္ဓာတွေပြန်ရအောင်ပါပဲဒါပရိစ္ဆေသမုပ္ပါဒ်ရဲ့အနှစ်ချုပ်ပေါ့နော်အဲ့ဒီအနေအထားမှာကြည့်လိုက်မယ်ဆိုရင်အကြောင်းကံလူဓမ္မရိယသစ္စာအကျိုးခံလာသည်ဒုက္ခသစ္စာအကြောင်းကံလူဓမ္မရိယသစ္စာအကျိုးခံလာသည်ဒုက္ခသစ္စာဟောဒီလိုလေးပဲသုံးပြပြီးတော့ကြည့်လို့ရဒါရကသုံးပြပြီးတော့ကြည့်လိုက်မယ်ဆိုရင်အကြောင်းကံဆိုတာဟာကံလို့ပြောပုံမဲ့လို့အဲ့ဒီကံကဘယ်လိုတွေရဲ့သွားမမှုခံရတဲ့ကံလဲလို့မေးရင်ကုသတာတရားရဲ့သွားမမှုခံရတဲ့ကံကံလူသားကတော့ကောင်းတဲ့ကုသိုလ်ကံလဲဖြစ်ခြင်းဖြစ်မယ်မကောင်းတဲ့အကုသိုလ်ကံလဲဖြစ်ခြင်းဖြစ်မယ်ဆက်လို့အရိကုသိုလ်ကံအကုသိုလ်ကံအပေါ်မှာဘယ်လိုတွေသွားမမှုထားတယ်လဲမေးရင်ကုသိုလ်တာတရားတွေသွားမမှုထားတယ်အရိကုသိုလ်တရားတွေများကြီးရှိတဲ့အထက်မှာပရိစ္ဆေဓမ္မပတ်တရားကတရားကြားတဲ့ကုသိုလ်တာကသုံးပါနံပါတ်2အကွက်မှာအဝိဇ္ဇာနံပါတ်2နံပါတ်3အကွက်မှာတဏှာနဲ့ဥပါဒံအဲ့ဒီနေရာမှာနာမည်တက်ပြထားတာကတောင်းမျိုးဘယ်လိုတွေလဲလို့တော့အဝိဇ္ဇာတဏှာဥပါဒံဟောဒီလိုဆိုတော့ကံလို့ပြောပြီမဲ့ကုသိုလ်ကံအကုသိုလ်ကံဘာကံလဲလာလာအဲ့ဒီကံပေါ်မှာအဝိဇ္ဇာတဏှာဥပါဒံတရား3မျိုးအောက်ချက်ထားမယ်၊လွန်မှုထားမယ်၊ကျိုးကန်ထားမယ်။အဲ့ဒီလိုဆိုရင်အဲ့ဒီကံကဘာတွေကျိုးပေးမှလဲလို့မေးတော့ဘဝတွေကျိုးပေးမယ်။ဘဝဆိုတာဘာတွေလဲမေးရင်ခန္ဓာ၅ပါး။ဘယ်လိုတွေလဲမေးတော့ဝိညာဉ်၊နာယုတ်၊သလယရဏ၊သတ္တဝေရဏ။အဲ့ဒီကဘဝတစ်ခုရလာတာကံကြောင့်ရလာ။အဲ့ဒီကံမှာဘယ်လိုတွေကအောက်ချောက်နေတော့ကုသိုလ်တရားတွေကအောက်ချောက်နေတယ်။ဘယ်လိုတွေကသွားမုန်းနေတော့ကုသိုလ်တရားတွေကသွားမုန်းနေတယ်။ဘာကုသိုလ်တွေပါလဲ?အဝိဇ္ဇာ၊တဏှာ၊ဥပါဒ။အဲ့ဒီကုသိုလ်တရားတွေကသွားမုန်းနေလို့ကံဟာဘဝတစ်ခုဖြစ်အောင်ကျေစုပြုပေးတတ်တယ်။အဲ့ဒီကုသိုလ်တရားတွေကလည်းမသွားမုန်းဘူးဆိုရင်ကံတော့ကံပဲ။ဒါပေမဲ့ဘဝအကျိုးပေးမှလားနိဗ္ဗာန်အကျိုးပေးမှလား?နိဗ္ဗာန်ကျိုးပေးမှာအဲဒီလိုနိဗ္ဗာန်ကျိုးပေးဖို့ကြာတော့ကံကအဓိကမဟုတ်တော့ဘူးဉာဏ်ကအဓိကဖြစ်သွားပြီကံတော့မပါဘူးလားမို့ရင်ကံလည်းပါပါတယ်ဒါကြည့်လို့တော့ကံဆိုတာကစေတနာစေတနာကစိတ်အားလုံးနဲ့ရှင်တယ်အကုသိုလ်စိတ်မှလည်းရှင်တယ်ကုသိုလ်စိတ်မှလည်းရှင်တယ်အဲ့ဒီကုသိုလ်စိတ်မှာတော့မှရိုးရိုးဒါနာကုသိုလ်၊သီလကုသိုလ်စိတ်မှာလည်းရှင်တယ်။ယခုလိုတရားထိုင်နေတဲ့ဘာဝနာကုသိုလ်စိတ်မှာလည်းရှင်တယ်။ဒါကြတရာကုသိုလ်ဆိုတဲ့မကုသိုလ်စိတ်မှာလည်းရှင်တယ်။စေအားလုံးမှရှင်နေတဲ့စေတနာ။ဒါကြောင့်စေအားလုံးမှရှင်နေတဲ့စေတနာမဟုတ်လို့နိဗ္ဗာန်ကိုပို့ပေးနိုင်တဲ့ကုသိုလ်စိတ်နိဗ္ဗာန်ကိုပို့ပေးနိုင်တဲ့မစိတ်အဲ့ဒီနိဗ္ဗာန်ကိုပို့ပေးနိုင်တဲ့မဆုံးတာလည်းပဲကံဆိုတဲ့စေတနာပါဝင်တယ်လို့မှတ်လိုက်ပါပြောရလဲတဲ့ဒီနေရာမှာနိဗ္ဗာန်ကိုပို့ပေးနိုင်တဲ့မဲ့အဲ့ဒီမဲ့စရာကဉာဏ်လို့ပဲပြောကြပါစို့အဲ့ဒီဉာဏ်ကနိဗ္ဗာန်ကိုတိုက်ရိုက်ပို့ပေးနိုင်တယ်အဲ့ဒီအချိန်ခါမှာကံဆိုတဲ့စေတနာကအချိန်ရံဖြစ်နေတယ်ပါတယ်တိုက်ရိုက်ဥဆောင်ဖြစ်နေမပါတော့အဲဒီကနိဗ္ဗာန်ကိုပို့ပေးနိုင်တဲ့နေရာမှာလဲကံပါတယ်တောကြရဘုံကျင်လင်အောင်ပြည့်စုံနေတဲ့နေရာမှာလဲကံပါတယ်ပြန်ပြောမယ်နိဗ္ဗာန်ကိုပို့ပေးနေတဲ့နေရာမှာလဲကံပါတယ်တောကြရဘုံကျင်လင်အောင်ပို့ဆောင်ပေးတဲ့နေရာမှာလဲကံပါတယ်ဘာကွာချမ်းမှုရှိတယ်လဲနိဗ္ဗာန်ပို့ပေးနိုင်တဲ့နိဗ္ဗာန်ပို့ပေးနေတဲ့အချိန်ခါမှာကံကနောက်လိုက်ဉာဏ်ကအဓိကဉာဏ်ကရှည်သွားဉာဏ်ကအဓိကတည့်ရပုံသိနေတာဉာဏ်ကပုံသိနေတာအဲ့ဒီအချိန်ခါမှာတန်ဆိုတဲ့စေတနာကနောက်လိုက်ဖြစ်နေပါနေတယ်ဒါကြောင့်ကံကိုအဓိကထားမပြောတော့ဘူးဉာဏ်ကိုပဲအဓိကထားပြောလိုက်တယ် ဒါကြောင့်ဘုန်းကြီးတို့မကြမကြမှာတောင်းလို့တောင်းတာရှိပါတယ်။နိဗ္ဗာန်သွားတဲ့လမ်းဒီဉာဏ်လမ်း။တောင်းတဲ့ဘုံသွားတဲ့လမ်းဒီတန်လမ်း။မပြောဘူးလားပြောလား
။
နိဗ္ဗာန်သွားတဲ့လမ်းဒီဉာဏ်လမ်း။အဲ့ဒီဉာဏ်လမ်းဆိုရင်တန်လျာမပါဘူးလားမို့တော့ပါပါတယ်။ဒါကြောင့်တန်ကိုထည့်စကားမပြောတယ်လဲမို့တော့ဉာဏ်ကအဓိကဖြစ်နေလို့။တန်ကနောက်လိုက်ဉာဏ်ကအဓိက။ဉာဏ်အဓိကရှိနေတဲ့အတွက်ဉာဏ်လန်းလို့ဒီလိုတောင်းလိုက်တာနော်။ကံကနောက်လိုက်ဒိဗ္ဗံကိုသွားတဲ့လမ်းမှာကံကနောက်လိုက်ဉာဏ်ကအဓိက။သောတာပန်သွားတဲ့လမ်းကြတော့ကံကအဓိက။ကံကအဓိကမော်လယ်ရီလမ်းကိုဘာလန်းလို့ခေါ်တော့ကံလန်းလို့ဒီလိုခေါ်ပါတယ်။ကံလန်းနဲ့ဉာဏ်လန်းအဲဒီကသောတာပန်သွားကြတဲ့ကံလန်းမှာသောတာပန်လို့ဆိုတဲ့အတွက်သောတာပန်ဆိုပေမဲ့ဘုန်းကြီးတို့ဘုရားဒဂရမတွေရောက်ခုဖိုးခဲ့တဲ့ပုံကတော့သောတာပန်မဟုတ်သေးဘူးပေါ့နော်။ဒါပေမဲ့သောတာပန်ဆိုအောင်ရောက်နိုင်တဲ့ပုဂ္ဂိုလ်များလည်းရောက်ကြမှာပါ။မရောက်နိုင်တဲ့ပုဂ္ဂိုလ်များလည်းမရောက်နိုင်ဘူး။ဒါကြောင့်လည်းနေတဲ့အခါကျတော့တခြားတစ်ယောက်ပေါ်လို့ကအရိယာပုဂ္ဂိုလ်များသာဖြစ်တဲ့ပုံတွေရှိတယ်။အဲဒီကရမရိကဘုရုပ်ပုဂ္ဂိုလ်များဆိုတော့အရိယပုဂ္ဂိုလ်မဟုတ်တဲ့အတွက်အဲဒီလိုအရိယပုဂ္ဂိုလ်များကသူးတက်ဖြစ်တဲ့ပုံတွေကိုရောက်ခဲ့ပြီလားမို့ရင်မရောက်ခဲ့သေးဘူးအဲဒီလိုပုံကလေးတွေရှိနေသေးတယ်နော်အဲဒါကြောင့်သောတာပန်ကောင်းဆုံးရောက်ခဲ့မှုတွေလို့တော့သတ်မှတ်လို့မရဘူးသို့တော့စကားအဖြစ်တော့သောတာပန်လို့ပဲပြောကြပါစို့အဲဒီကသောတာပန်ဆောင်းဆန်းဖမ်းမှန်ထက်တဲ့ကျင်လည်လာခဲ့ကြရတယ်ဘလို့ကြောင့်ကျင်လည်လာခဲ့ရတော့ကံကြောင့်ကျင်လည်လာခဲ့ရတာကံရဲ့စကြောင့်ကျင်လည်လာခဲ့ရပေလန်းလာနေသွားခဲ့လို့တော့ကံလန်းလာနေသွားခဲ့လို့အဲ့ဒီကံကနှစ်မျိုးရှိတယ်ကောင်းတဲ့ကုသိုလ်ကံရယ်မကောင်းတဲ့အကုသိုလ်ကံရယ်ဘယ်နှမျိုးရှိတော့မကောင်းတဲ့အကုသိုလ်ကံကြောင့်အပယ်လေးပါးသံဃာကိုရောက်ခဲ့တယ်ကောင်းတဲ့ကုသိုလ်ကံကြောင့်ဒုက္ခတိသံဃာကိုမရောက်ရဘူးလားရောက်ရလားဒုက္ခတိသံဃာလူဘုံနတ်ဘုံတွေရောက်ခဲ့ရတယ်ဘယ်ကံကြောင့်လဲလို့ဝင်ကောင်းတဲ့ကုသိုလ်ကံကြောင့်ကောင်းတဲ့ကုသိုလ်ကံကြောင့်မကောင်းတဲ့အကုသိုလ်ကံကြောင့်ရောက်ရတာကအပယ်လေးပါကောင်းတဲ့ကုသိုလ်ကံကြောင့်ရောက်ရတာကပုဂ္ဂတိဘုံလူဘုံနတ်ဘုံဇမဘုံအပယ်လေးပါပဲရောက်ရောက်လူဘုံနတ်ဘုံဇမဘုံပဲရောက်ရောက်ဘယ်ဘုံပဲရောက်ရောက်အဲ့ဒီရောက်လာတဲ့ဘုံမှာဘာနဲ့နေရတယ်လဲမို့ရင်ခန္ဓာ၅ပါးနဲ့နေရခန္ဓာ၅ပါးရထားရင်ဘာသိစာတော့ပါခိလို့ပါလေဖြူပြီးရင်ပြတ်တယ်လို့အဲဒီကဘယ်ပုံမဲရရ30ပုံလား30ပုံလားဆိုရင်ဘယ်ပုံမှာပဲဖြစ်ဖြစ်ခန္ဓာ5ပါးနဲ့လွတ်ပါမလားလွတ်ပါပါဘာသစ္စာနဲ့နေနေရမှာလဲဒုက္ခသစ္စာနဲ့နေနေရအဲဒါကြောင့်မလို့ဒုက္ခသစ္စာမှလွတ်ထွက်มาတယ်ဆိုရင်သောကရဘုံအတွင်းမှာကျင့်လည်နေလို့ကတော့သောကရဘုံအတွင်းမှာရှောင်လန်းနေလို့ကတော့ဒုက္ခသစ္စာမှလွတ်နိုင်ပေါ်ရမရှိဘူးသောကရဘုံမှာလွတ်ရဖြစ်တဲ့နိဗ္ဗာန်သောကရဘုံရဲ့အပြင်ဘက်ဖြစ်တဲ့နိဗ္ဗာန်အဲဒီနိဗ္ဗာန်ကိုရောက်မှဒုက္ခသစ္စာမှလွတ်မယ်အဲဒီနိဗ္ဗာန်ရောက်ဖို့ဆိုတာကကဲလန်းကသွားရမှာလားညံလန်းကသွားရမှာလားဉာဏ်လမ်းကသွားရမှာဒါကြောင့်ဒုက္ခခံလို့ရရဖြစ်တဲ့နိဗ္ဗာန်ချမ်းသာရလို့တဲ့ဒကာဒကမတွေရလို့တဲ့ယောဂီပုဂ္ဂိုလ်တွေဟာနိမိတ်ရဲ့တန်တမ်းမှာကံကိုဒီကမထားကြနဲ့ပါကိုဒီကထားရမှာလေဉာဏ်လည်းပြောပေမဲ့ကံဆိုတဲ့စေတနာကလွတ်ပါမလားမလွတ်ပါဘူးဆိုတော့ဉာဏ်ကအဓိကဖြစ်နေဉာဏ်ကိုဒီကထားလိုက်ပါဟုတ်တယ်မလားကံကိုအဓိကထားရမလားဉာဏ်ကိုအဓိကထားရမလားဉာဏ်ကိုအဓိကထားရမှာအဲ့ဒီဉာဏ်ဆိုတာကအပြုလို့ကိုဉာဏ်လို့ခေါ်တာနော်ဘာကိုဉာဏ်လို့ခေါ်တော့အပြုလို့ကိုဉာဏ်လို့ခေါ်တာအဓိကလည်းပဲရေရောအပြုမဟုတ်ပါဘူးတဲ့ထူးထူးခြားခြားသိတဲ့အပြုသူသိငါသူသိတဲ့သူမျိုးမဟုတ်ဘူးသူမသိလားမသိလူတိုင်းမသိတဲ့ အတိမျိုးဟုတ်တယ်မလားလူတိုင်းမသိတဲ့အတိမျိုးဒါကြတော့ဆိုတော့လူတိုင်းသိတဲ့အတိရဲ့လူတိုင်းမသိတဲ့အတိရဲ့ဒီလိုနှမျိုးရှိတာကိုလူတိုင်းသိလူတိုင်းသိတဲ့အတိကဘာလဲလို့မေးတော့မင်းတို့ရက်ထက်မှာမင်းတို့အိမ်မှာတရားတရားမြင်တွေ့နေတဲ့အခါကျတော့အောဒုက္ခငါးစင်းဒုက္ခငါးစင်းပေါ့ဒုက္ခငါးသာဒုက္ခငါးသမီးဒါတရားသိစဉ်သိနေတယ်အတိအဲ့ဒီအတိဒီဒီနေရာမှာနေတဲ့ရောက်နိုင်တဲ့အတိဟုတ်ပါမလား ဟုတ်ပါဘူးဗျာတို့ဒီငါးသူအတိဒုတိုင်းသိတဲ့အတိအဲ့ဒီလူတိုင်းသိရတဲ့အတိမျိုးနဲ့ဒကာဓမ္မတွေနေပါမရောက်နိုင်ပါဘူးနော်နေတဲ့ရောက်ရှင်ပါတယ်ဆိုရင်လူတိုင်းသိတဲ့အတိမျိုးနဲ့သိလို့မရဘူးလူတိုင်းမသိတဲ့အတိမျိုးကိုသိအောင်ကြိုးစားပြရမယ်အိမ်မှာသိရတဲ့ဒီမျိုးနဲ့ရိတ်တမလာသိလို့မရဘူး။နော
်
။အိမ်မှာမိမိရဲ့ခန္ဓာကိုယ်ပြန်ယူပြီးပေါက်ကခြေနဲ့အောက်သားပဲ။ရိတ်တမတရားထဲမှာရှိမှသုံးတတ်နေတဲ့ယောဂီ၊မိဂါရာကြောင့်အားထုတ်နေတဲ့ယောဂီ၊ဒီပေါက်ကခြေနဲ့လို့သိရဒီအတုမှန်မှာ။မှန်ပါဘူးဗျာ
။
အိမ်မှာဒီတော့ကတော့လောကအတုဆိုတော့မှန်တယ်လို့ပြောရမှာပဲ။ရိတ်တမဒီအတုမျိုးသိလို့မှန်မှာမလား။မှန်ပါဘူ
း
ဗျာ။ဒီပေါက်ကခြေနဲ့ဆိုတဲ့အတုသိရင်မမှန်ဘူး။မှန်တဲ့အတိမဟုတ်ဘူးပုဂ္ဂိုလ်တရားဆိုတဲ့အတိသူ့လို့ရှိရင်မှန်တဲ့အတိလို့မခေါ်နိုင်ဘူးငါနေလဲငါကြတဲ့ငါနဲ့လဲငါစားတယ်ငါရှိတယ်ငါတွေးတယ်မှန်တဲ့အတိဟုတ်ပါ့မ
ှန်ပါ
ဘူးမှန်တဲ့အတိမဟုတ်ဘူးအဲ့ဒီအတိတွေကသူသူကိုယ်သူလူတိုင်းသိနေတဲ့အတိဒီနေရာမှာဒီအတိမျိုးနဲ့တွားကြည့်လို့မရဘူးလူမသိတင်မသိဘယ်လို့မှမသိသေးတဲ့အရာထက်ကပုဂ္ဂိုလ်တွေမသိသေးတဲ့ပေါ်နေနော
်
အရိယာပုဂ္ဂိုလ်များတော့သိတာပေါ့အရာထက်ကသာမန်ပုဂ္ဂိုလ်တွေမသိသေးတဲ့အတုမျိုးကိုဒီနေရာမှာသိအောင်ကြိုးစားပြရမယ်အဲ့ဒီအတုကမှဉာဏ်မဲ့ကိုလို့ဒီလိုခေါ်တာအဲ့ဒါကြောင့်မလို့ဒီအတုမျိုးသိဖို့ရတဲ့ဘုန်းကြီးတရားဓမ္မတွေရဲ့စိတ်ထဲမှာစွဲနေတဲ့အစဲတွေဖြောက်ပြရမယ်ဟုတ်တယ်မလားကျေရည်လေဆွဲလို့ကဘာလို့ဘာဆွဲလို့လဲဆိုတော့ဒုတိယဆွဲကျေရည်လေဆွဲလို့ကဘာဆွဲလို့လဲဒုတိယဆွဲဒီပေါင်းကခြေနဲ့လို့မြင်တာကအမှန်မြင်လို့ဒုတိယအဲ့ဒီအမြင်ကလေးစိတ်ထဲမှာဆွဲနေတာကအဆွဲပေါင်းတော့ဒုတိယဆွဲအဲ့ဒီဆွဲလို့ကဘာလို့လဲနာမည်ပြီးတော့ဥပါဒံဒုတိယနဲ့ဥပါဒံနဲ့တွေ့တော့ဒုတိယပါဒံဒါကမင်းရဲ့တဏ္ဍာမှာဒုတိယဆွဲလို့တွေကဘဝပေါင်းများစွာဆွဲလာခဲ့တာဒီဘဝကြမှာဆွဲတာမဟုတ်ဘူးဒီဘဝရောက်တော့လည်းလူမသိတဲ့ခြင်းကနေစဆွဲလာခဲ့တာလူမသိတဲ့ခြင်းရဲ့ဟောပါလူမမသိတဲ့ကလေးဘဝတော့ကလည်းဆွဲလာခဲ့တာပါပဲအဲ့ဒီဆွဲကတဏ္ဍာလုံးကပါလာတဲ့ဆွဲဆိုတော့ဘလို့မှပြင်သေးရတာမဟုတ်ဘူးနော
်
ဘလို့မှပြင်သေးရတာမဟုတ်ဘူးသူ့လိုလိုကိုဆွဲနေတာသူ့လိုလိုကိုဖြစ်နေအရလာကိုဒီလိုကြည့်ကြည့်မှမှလည်းထိုင်ထိုင်နေနေနဲ့ဆဲနေတဲ့ဆဲကိုတရားဓမ္မတွေကဒီဆဲကိုထုတ်တော့မယ်လို့ဆိုတော့ရုပ်တုရဲ့ချုပ်လို့ရပါ့မလားရုပ်တုရဲ့ချုပ်လို့မရဘူးအဲဒီကဒီဆဲလေးကိုထုတ်ခွင့်ပါတယ်ဆိုအဆုတ်ကိုချုပ်ကြည့်ရတယ်နော
်
အဆုတ်ကိုချုပ်ကြည့်ရတယ်တခါလေးနဲ့ဒီကြိမ်လေးနဲ့ကျုပ်လို့မယ်လို့ဒီလိုတွက်လို့မရဘူးအဲ့လိုဆင်းရဲချက်ရတာကိုဘာလို့ခေါ်လဲလို့မေးတော့ပြညာလို့ခေါ်တယ်။ညာကပြညာရဲ့တိရဏပြညာရဲ့ပါဟနာပြညာရဲ့ပြညာဘယ်လိုမျိုးတော့ညာကပြညာဆိုတာကယခုလိုတရားနာရင်းနဲ့အတုတဲကိုမိမိရဲ့အုံနောက်သေးကိုပေါ့လေနော်မိမိရဲ့အုံနောက်သေးကိုတလုံးချင်းတလုံးချင်းတလုံးချင်းဝင်အောင်တစ်ချိန်ချင်းနဲ့စိုက်ဆုံးတရားပရမရောဂောစသူတရားနာကစတော့ကတော့ဇာကရုပ်တက်တာကနေပဲလို့ကြားကိုကြားလိုက်ပြီမဲ့လို့စိတ်ထဲကလက်မခံဘူး။ဘာလို့လက်မခံလဲလို့တော့သတ္တန္တရာလုံးကဆွဲလာကြတဲ့အဆွဲဖြစ်လို့အဆွဲကတိတ်ကျင်းထန်နေတဲ့အခါမှာတော်ရုံတန်ရုံပြောရုံနဲ့ဒကာရမတွေရဲ့စိတ်ထဲမှာလက်ခံနိုင်မှာ။နားကကြားလိုက်တာမှတ်လိုက်ရတယ်စိတ်ထဲကတော့လက်မခံဘူး။ဒီဘောင်ကချင်းလက်မဟုတ်ဘူးလို့ပြောကိုပြောကြညာတော့လဲဒါဒီဘောင်ကချင်းလက်ပဲဒုတိယတာဒီဘောင်ကချင်းလက်ပဲဒီဘောင်ကချင်းလက်မဟုတ်ရင်ဒါပါတော့ဒုတိယလက်မခံဘူးတန်လျာလေးတွေဖြစ်တယ် ရောက်ခရာကသဘောတရားလေးအဲ့ဒီသဘောတရားလေးကအကောင်အထည်မရှိဘူးဒီထဲမှာပုံမှန်ကလေးကတင်းထဲမှာရှိနေတဲ့သဘာဝတရားလေးတွေပေါ်ရဲ့တဲ့သဘောတောင်းတဲ့တင်းတဲ့သဘောလှုပ်တဲ့ရတဲ့သဘောဓာတ်ရဲ့ရှင်နဲ့ကြိုက်တဲ့ခဲတဲ့သဘောဒါကယုတ်တရားဒီပေါင်းကရှင်လက်ကယုတ်တရားမဟုတ်ဘူးနားရတာနားရှိနေတာကြားလိုက်ရရင်လည်းချက်ချင်းလည်းမခံနိုင်ဘူးဒါကလည်းလည်းမခံနိုင်ကြလဲလို့တတန္တရာလည်းကဆွဲလာခဲ့တဲ့အဲကဒီကနားတယ်ရှင်လုံးကရှင်တယ်ပေါင်းကကြိုက်တယ်မဆွဲဘူးလားဆွဲလာဆွဲလာတယ်ဒါကြောင့်ချက်ချင်းလည်းမခံဘူးလက်မခံနိုင်ဘူးလက်မခံနိုင်ရတော့လည်းပဲမိမိရဲ့အောင်းအောင်တဲ့မိမိရဲ့စိတ်ထဲကိုလက်ခံနိုင်တဲ့အဖြစ်ရောက်တလုံးချင်းတလုံးချင်းသိနေရတယ်။နောက်ဆုံးပြကြပါစို့လက်မခံနိုင်လို့ဆိုလေစိတ်ကိုပြေပြီးတော့ဒါလက်ခံလိုက်။စိတ်ကယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေ။ဟောတာဘုရားဟောတာကြတဲ့တရားပဲမမှားနိုင်ဘူး။ဘုရားဟောတာကြတဲ့တရားမမှားနိုင်ဘူး။ငါကမှားနေတယ်လို့ပြောတာငါသိငါမသိလို့ပြောနေတာ။ငါမသိသိသိဘုရားကဒီအတိုင်းပြောရင်ဘုရားစုတော်မှပြောကြတော်မူတဲ့တရားတော်တန်ခါတော်ရှင်မြတ်တွေကဟောကြားပေးနေတာပဲ။ငါမသိသေးတာငါဉာဏ်ကမမှီသေးလို့မတူတူတူဒီအတိုင်းနဲ့ကလက်ခံထားမယ်အဲ့ဒီလိုလက်ခံထားခြင်းကိုညာတပရိညာအပိဟုတ်တယ်မလားတရားနာလို့သဘောပေါက်လို့လက်ခံထားတယ်သဘောမပေါက်တော့ညာတော့လည်းပဲစိတ်ထက်ကလည်းသုံးလိုက်ပြီးတော့လက်ခံထားတယ်ဒါလည်းဖြစ်ဖြစ်စိတ်ထက်မှလက်ခံထားရင်ညာတပရိညာအပိဖြစ်သွားပြီအဲ့ဒီညာတပရိညာအပိလို့လည်းခိုင်ခိုင်မဲမဲဖြစ်အောင်ဒကာရမတွေကကြိုးစားပြီးပေါ့အရင်လိုတယ်ဟုတ်တယ်မလားအဲ့ဒါကြောင့်တရားရှိမှတ်တယ်တရားရှိမှတ်တယ်ဆိုတာဟာတရားနှစ်ရက်နဲ့လည်းပြီးသွားမယ်အလုံးမဟုတ်ဘူး။ဆယ်ရက်ရက်နဲ့ဆယ်လနဲ့လည်းပြီးသွားမယ်အလုံးမဟုတ်ဘူး။ဒါကြောင့်လည်းဆိုတော့မိမိရဲ့စိတ်ထဲမှာအခုနပြောခဲ့တဲ့ပြည့်ရတဘောပရမတ်တဘောနှစ်မျိုးရှိတဲ့အထက်မှာပရမတ်ရဲ့သဘောတရားကလေးတွေကိုမြန်မြန်လက်ခံရင်မြန်မြန်သဘောပေါက်ရင်အဲ့ဒီပုံပေါ်တရားမြန်မြန်တွေ့မှာပဲ။လက်မခံနိုင်လို့သဘောမပေါက်သေးရင်နာကတာကြားလို့တာကြားလို့ရတယ်စိတ်ထက်ကလက်မခံနိုင်လို့ပါဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားအရာနှိမ့်ပါပဲဟုတ်တယ်မလားအဲ့ဒါကြောင့်မလို့ညာတာပြညာအတူနဲ့လက်ခံနိုင်အောင်အရင်ကြိုးစားပေးရတယ်ဘုရားဖော်ပြတဲ့မောဂဝိပဿနာတရားတစ်ခန်းပွဲတွေမှာညာတာပြညာအတူကိုခိုင်ခိုင်မာမာလို့သိလာအောင်လက်ခံနိုင်လာအောင်ပရိစ္ဆာသမုပ္ပါဒ်တရားတွေဟောပေးနေရတာပါအဲ့ဒီတော့ပရိစ္ဆေဓမ္မပတ္တယခန္ဓာဖြစ်စဉ်တရားကြောင်းကျင်တရားတွေကိုသဘောပေါက်သွားလိုက်တဲ့အခါကျတော့စိတ်ထက်ကအတန်အတန်သိလက်ခံလာပြီ။ဩဒါကယုတ်ဒါကနံဒီလိုမျိုးရင်မှန်တယ်ဒီလိုမျိုးရင်မှားတယ်ဒီလိုမျိုးနာကဒိဋ္ဌိအမျိုးဒီလိုမျိုးနာကတမ္မာဒိဋ္ဌိအမျိုး။အဲ့ဒီတော့သဘောလုံးပေါက်လာလိုက်တော့ညာတပညာဒီလိုတွေပြည့်စုံသွားပြီ။ညာတပညာဒီလိုပြည့်စုံသွားပြီဆိုရင်လုံလောက်ကိုဝင်ဖို့လိုတော့တယ်။တရားစမှတ်တဲ့အခါဒီညာကမ္မဋ္ဌာန်းစူးစမ်းတဲ့အခါသယရိယာပေါင်းလို့ရှိတယ်မတ္တရာသရိယာပေါင်းလို့ရှိတယ်ဒုညာသရိယာပေါင်းလို့ရှိတယ်တဏ္ဍာရဲ့လျှောင်းရိယာပေါင်းလို့ရှိတယ်အဲဒီလိုရိယာပေါင်းတဲ့ရိယာပေါင်းတဲ့ရှင်းမှတ်တုံးတတ်နေတာကိုလောင်ငန်းကိုဝင်တယ်လို့ခေါ်တယ်အဲဒီလိုလောင်ငန်းကိုဝင်တဲ့အခါကျတော့သောသောကလာထားတဲ့တရားတွေအဲဒီတရားတွေကိုပြန်အယုံပြုတ်ကြည့်လိုက်တော့လက်တွေ့နည်းနည်းရဲ့တန်တန်မှာပေါ်လာတဲ့သဘောတရားလေးတွေနဲ့သောသောကသိထားတဲ့အမှုနဲ့မကြိုက်သေးလားကြိုက်ကြိုက်တိုက်တဲ့တိုင်ရတော့လည်းပဲစိတ်ထဲကတော့လက်ခံလိုက်ပြီဟုတ်တယ်မလားဒါကလည်းမိမိရဲ့အသိဉာဏ်လည်းကလက်ခံဖို့လည်းမလိုဘူးလားလို့လားသာသနာ့တရားနာလို့သိလိုက်တာကညာတာပရိညာအသိစိတ်ထဲမှာတော့သိသွားလိုက်ပြီမိမိရဲ့တကယ်ခန္ဓာရဲ့မိမိရဲ့တဏ္ဍာရှိတဲ့တကယ်ဉာဏ်နဲ့လက်ခံရသေးတာမဟုတ်ဘူးမိမိဉာဏ်နဲ့လက်ခံနိုင်တဲ့အဆင့်ရောက်ဖို့ကြတော့ကိုယ်တိုင်ကြိုးစားပေးရတယ်ထိုင်ရည်ရပေါင်းလို့ရှိရှိရက်သေးရည်ပေါင်းလို့ရှိရှိဒုညာရှာသေးရည်ပေါင်းလို့ရှိရှိခန္ဓာလေးကိုပေါ်လာတယ်အဲဒီခန္ဓာလေးကိုပေါ်လာတော့ခန္ဓာကအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာယောက်ခန္ဓာခြေချောင်းက2ပါးယောက်ခန္ဓာခြေချောင်းက4ပါးကြံရယ်စိတ်ရယ်ဥဒ္ဓရယ်အာဟာရယ်ဒါပြောပြခဲ့ပြီနာမ်ခန္ဓာခြေချောင်းက2ပါးအာယုံနဲ့ဓာရတန်ဖောင်းပြီးတော့အကျဉ်းနဲ့ပြောရပါသေးတယ်အကျဉ်းမပြောရသေးပါဘူးဒါနဲ့အကျဉ်းပြောဖို့ကြည့်ရထားပါတယ်အဲဒီကနံခန္ဓာအကြောင်းကဘယ်နှပါတော့နှစ်ပါဘယ်လိုတွေပါလဲအာယုံနဲ့ဓာရအဲဒီကမိမိရဲ့ခန္ဓာကိုယ်မှာထိုးထိုးခြားခြားလေးတွေပေါ်လာတယ်ပေါ်လာတယ်ဩတာက ပေါ်လာတာဒီယုတ်တရားယုတ်တရားနဲ့နန္တရားဖောက်ပြနေတာကယုတ်တရားသိနေတာကနန္တရားမိမိရဲ့နာနာမှာထိုးထိုးဆားဆားလေးတွေတွေ့တိုင်းတွေ့တိုင်းအဲ့ဒီထိုးထိုးဆားဆားလေးကလက္ခဏာနှမျိုးပဲရှိတယ်နံပါတ်1ကဖောက်ပြန်တာနံပါတ်2ကသိတာအသိဆိုတဲ့နန္တရားမပါဘဲနဲ့လည်းပဲဖောက်ပြန်နေတာကိုသိနိုင်ပါမလားအရှိတိုင်းနဲ့လည်းပဲမျိုးမျိုးဖောက်ပြန်နေပါတယ်လို့သိဖို့ရပါမလားမရဘူးအဲဒီကဖောက်ပြန်မှုရဲ့တရားနဲ့သိမှုနဲ့တရားဒီမှာသိရအများနဲ့ဆက်ဆက်နေတယ်တရားကနန္တရားကရှေးကအကြောင်းဖြစ်တယ်ရေတရားကနောက်ကအကျိုးတရားကရေတရားကရှေးကအကြောင်းနန္တရားကအကျိုးဒီလိုလည်းပဲရှိတယ်နော်ဆက်ကြပါလို့ဆိုတာကလေးလှမ်းတယ်လှမ်းရင်လည်းဆက်ကြအောင်ရေတရားကလေးကရွေ့သွားရပါတယ်ဆိုရင်အကျောင်းတရားကဘယ်လိုတော့နန္ဒရာအကျောင်းတရားကဘယ်လိုတော့သုတ်တရားတခါတရံကြတော့လောကီနဲ့စိတ်ကိုအာရုံမရောက်တော့ဘူးအာရုံမပြည့်လို့တော့လောက်စားနေတဲ့နေရာလေးပေါ်မှာပဲဖတ်ချက်မကွာတတူလေးနဲ့ကြည့်ရှုတက်ခန့်ခြေရာကလေးဆိုင်ရလမ်းမသိခြေရာကလေးရရလမ်းသိလောက်ရလမ်းမသိငွေငွေလမ်းသိကြည့်ရရလမ်းသိလောက်လာကြည့်တော့မလိုကြလားသိနေလားခြေကလေးကငြိမ်နေတာလေ။နန္ဒရာကလေးကငြိမ်နေတယ်လို့သိသိနေတယ်။ခြေကလေးကလှုပ်ပြန်တယ်လို့နန္ဒရာကလေးကလှုပ်နေတယ်လို့သိသိနေတယ်။ခြေကလေးကရွေးပြန်တယ်လို့နန္ဒရာကလေးကရွေးနေတယ်လို့သိသိနေတယ်။ဘယ်လိုကရွေးဖြစ်တော့။ယောဂရွေးဖြစ်တယ်။ဒါကြောင့်အကျိုးရတယ်ကလေးကလေ။အကျိုးရတာကလေးကလေ။တခါတည်းမှာယောဂရကအကြောင်းနန္ဒရာကအကျိုး။တခါတည်းမှာနန္ဒရာကအကြောင်းယောဂရကအကျိုး။အကြောင်းနဲ့အကျိုးဆက်တဲ့ပုံလေးကိုသိလိုက်ရင်အဲ့ဒါတရားဓမ္မတွေပရိသတ်ဓမ္မတွေသဘောတူတာပဲပရိသတ်ဓမ္မတွေကအကြောင်းကျဆက်တဲ့မျိုးကိုပရိသတ်ဓမ္မတွေလို့ခေါ်တာမလားပရိသတ်ဓမ္မတွေပရိသတ်ဓမ္မတွေဆိုတာတရားမှမဟုတ်ပဲအကြောင်းတရားကဖြစ်တဲ့အကျိုးတရားပရိသတ်ဓမ္မတွေပဲအကြောင်းကလည်းသိမယ်အကျိုးကလည်းသိမယ်အကြောင်းကျဆက်တဲ့ပုံလေးကိုသိသွားရင်ဒါပရိသတ်ဓမ္မတွေသိသွားတာပဲဟုတ်တယ်မလားအဲ့ဒါပရိသတ်ဓမ္မတွေပရိသတ်ဓမ္မတွေဆိုတာဟာကြီးကြီးကျယ်ကျယ်အနည်းနဲ့ဒကာရမတွေကတိတ်မစိမ်းကြနဲ့နော်တိတ်မစိမ်းကြနဲ့အကြောင်းတရားနဲ့ကျေတရားအပေါ်မှာကြောင်းကျဆက်တဲ့မှုတွေဆိုသဘောပေါက်လိုက်ရင်ပရိစ္ဆေဓမ္မပသဘောပေါက်ပြီလို့ဒီလိုမှတ်လိုက်ပေါ့အဲဒီမှာသဘောပေါက်လိုက်တဲ့အခါကျတော့နာမတရားကိုကျင်းတဲ့ယောက်ျားသွားတယ်နာမအကြောင်းတရားယောက်ျားအကျိုးတရားဟုတ်တယ်မလားအဲဒီမှာဖြစ်နေတဲ့အခါမှာယောက်အကျိုးတရားယောက်ဖြစ်ခြင်းရဲ့အကြောင်းလေးမျိုးရှိတဲ့အထက်မှာလည်းဒီလိုပဲကြိတ်ကြဖြစ်တဲ့ယောက်ဖြစ်ကြယောက်ဟုတ်တယ်မလားယောက်ကြီးဆိုတဲ့အကြောင်းလေးကလည်းပါတယ်ကျယ်ကျယ်ဥဒိယအာဟာရဘယ်မှာပါတော့လေးပါရှိပါတယ်ဒါကလေးပါရှိတယ်ကတော့သွားလာကနန္ဒရာသွားလာကယောက်တရားဟုတ်တယ်မလားသွားလာကနန္ဒရာလုံးလုံးလုံးလုံးနဲ့ကြားလိုက်တာကကျေတရားအဲဒီရောဒီကလေးကဖြစ်တော့လည်းမဟုတ်လာရောက်ဖြစ်တာအဲဒီလာကလည်းတခြားလားစိတ်လားဒါကိုစိတ်ကြောင့်ဖြစ်တဲ့ရောက်ပါဠိတော်ပြောတော့စိတ္တရာရောက်ဟောကျေတရားကလေးကတဘောပေါက်လိုက်တာရင်းရဲတဘောပေါက်တာမဟုတ်တော့ဘူးအကြောင်းလေးလည်းကသိစီပြီးတော့တဘောပေါက်လိုက်တာမလားအဲဒီလိုစိတ်မနေလို့ရှိရင်ရက်ကဒီကတော့စိတ်မနေတဲ့တဘောပဲအဲဒီတော့အကြောင်းကလေအကျိုးတရားကကျုပ်လေဆရာကဒီနေရာမှာစိတ်စိတ်တွေကမပါဘူးလားမဟုတ်ဘူးပါတော့ဟုတ်တယ်မလားအဲဒီတော့သွားကြလာကလေပရမဘာလို့ဆိုအာရုံပြုကြည့်လာသွားကြလာလားစိတ်ကသွားကြလာလားလာသွားကြလာလားပုဂ္ဂိုလ်တတ္တဝါကသွားကြလာလားစိတ်ကသွားကြလာလားစိတ်ကသွားကြလာအဲ့ဒါလောက်ဆောက်တယ်လောက်ဆောက်တယ်ဘုရားဆောက်တယ်ဘုရားဆောက်တယ်ဆိုပေမဲ့ရန်တန်းပြီးတော့ဆောက်လို့ရတာမဟုတ်ဘူး။ဒါကလေးတွေကတက်ထပ်ပြရ။ရာဂသားကြီးတွေကလည်းစိတ်ကသားကြီးတွေကလည်းအဲ့ဒီစိတ်ကလည်းကမ္မနှီးပြီးတော့ပေါ်လို့လည်းမဒီခန္ဓာကိုယ်ကြီးမှနှီးပေါ်နေတာပဲ။ဟုတ်တယ်မလား။အကောင်တွေစိတ်ကမ္မတွေကမရှိဘူး။ပုံမှန်ကစိတ်ကမ္မတွေလည်းပါလို့ပါလို့တဘာဝတရားလို့။သွားကြတဲ့စိတ်သွားကြတဲ့တဘာဝတရားကလေးဒါလေးကိုအာရုံပြုပြီးတော့တိုက်ကြည့်လိုက်ရင်အာဒါတဘာဝတရားလေးဒါလေးကနန္ဒရားလေးပဲဒါလေးကစိတ်တရားလေးပဲသွားကြလို့စိတ်ကလေးပဲဒါပုဂ္ဂိုလ်တရားမဟုတ်ဘူးလာလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားလုံးမှလည်းမဟုတ်ဘူးဒိဋ္ဌိကမရှင်းလားသိနေလားဒိဋ္ဌိကသိနေတယ်နော်ဒိဋ္ဌိကသိနေတယ်
သောကတဘာဆိုတဲ့အမျိုးလေးကြောင့်နာမယဆိုတဲ့အမျိုးရောက်သွားတာလည်းကြောင့်ဒါတို့ကိုသင်တယ်လို့တက်တာရတဲ့ကိုသင်တယ်ဟုတ်တယ်မလားဒါတို့ဆိုတော့သောကရတဲ့ကိုသင်နေတယ်မင်းတို့ရဲ့တဏ္ဍာနာရှိတဲ့ဓာတ်ရှင်ရဲ့စိတ်ကလေးကိုတောင်းကြည့်လို့တောက်ကတ္တဝါဆိုတဲ့မင်းတို့ကြောက်ပြီးတော့စိတ်ဆိုတဲ့ဉာဏ်တရားကလေးပေါ်မှာအမြဲတမ်းရောက်ရပဲမင်းတို့ကိုယ်တိုင်သိတဲ့အတုစေတနာပရိယအတုထဲမှာဒီလိုမသိမလားသိလားဘုရားတော်ကဖောက်ခွေးနဲ့ခေါင်းတွေကကြွားလိုက်ကြရတော့ဉာဏ်တပညာတို့နဲ့သင်တာပေါ့ကိုယ်တိုင်စိုက်ကြည့်လို့ကိုယ်တိုင်သိတာတော့စေတနာပရိယအစင်းနဲ့ဒီလိုသင်လာပါတယ်ဟုတ်တယ်မလားဒီအရိမေဆိုတဲ့ကျမ်းတရားလေးကယောဂီအကလေးကလှုပ်သွားရတယ်ဆောလာကခြားရတဲ့ခြေရာကလေးဘုရင်ကရောက်ဆိုတဲ့ဒီပုံမှန်တတန်ခြေရာကြီးကတော့ခြားထားရခြားရတဲ့တန်နေမှာပဲဒါပေမဲ့လည်းမိမိနန္တရားကရှေ့ကသားကလေးလို့စိတ်ကလေးပေါ်လာတဲ့အခါကျတော့အဲ့ဒီနန္တရားရဲ့လှုပ်ဆောင်မှုကြောင့်ပေါ်လာကြရေကျင်းနေမှာရှိနေတဲ့ဝါရောတက်ဆိုတဲ့လေတက်ကလေးကထောက်ကန်တဲ့ဘောလေးဖြစ်လာ။တောက်ကန်တဲ့ဘောလေးဖြစ်လာ။ထောက်ကန်တဲ့ဘောတောက်တဲ့ဘော။ထောက်ကန်တဲ့ဘောတောက်တဲ့ဘောလေးဖြစ်လာရကလေးပြီးတော့လှုပ်ရှားတဲ့ဘောလေးဖြစ်လာ။အဲဒီတော့ထောက်ကန်နဲ့တောက်တဲ့လှုပ်ရှားတယ်။ဘယ်လိုကလှုပ်ရှားနေတာလဲလို့တော့ရုပ်တရားကလှုပ်ရှားနေတာ။ဝါရောကဥဖောင်တဲ့ရုပ်တရားတွေကလှုပ်ရှားနေတာ။အဲ့ဒီတရားတွေကလှုပ်ရှားသွားလိုက်တဲ့အခါမှာခြေကလေးကလည်းရှုပ်ရွေ့သွားတာပဲ။ဟုတ်တယ်မလား။တရားလည်းပြေးရတာလား၊ဝါရောတရားလှုပ်ရှားလို့ပြေးရတာလား။အဲ့ဒါခြေကလေးရဲ့မကြည့်နဲ့ဝါရောတဆိုတော့ရုပ်စိတ်ကိုမြင်အောင်ကြည့်။ဟုတ်တယ်မလား။ဥပမာအားဖြင့်မတကားတို့ကလမ်းမပြေးနေတယ်။မတကားတို့ကလမ်းမရပ်ထားတယ်ပြီးတော့ပြေးနေတယ်။အဲ့ဒီမတကားပေါ်ရင်အင်ကြီးတဲ့မှာစိတ်ကသားကိုလှန်တဲ့အင်ကြီးဆက်တူအာတိတ်တို့မပါဘူးလားပါသိပြီတက်တဲ့နေလို့ရှိနေဒီမတကားထဲမှာရှိနေတဲ့အင်ကြီးဆက်တူလို့ကကာမနဲ့ပုဂ္ဂကဝင်ပြီးတော့နှဲလိုက်တဲ့အင်ကြီးဆက်တူမနှဲဘူးလားလို့လားအဲ့ဒီအင်ကြီးဆက်တူကနှဲထားလိုက်တော့လှုပ်ရှားထားလိုက်တာလည်းတကယ်နဲ့မတကားပေါ်ရင်ကြီးလည်းပဲစိတ်ကမငြိမ်းစားဘူးလားကြီးစားတာရုပ်ရှင်ရင်ထဲမှာရှိလိုက်ရင်တော့မတကားကြီးစိတ်ကိုတိုးလာတယ်လို့ညွှန်းတယ်ဒါကလေးမန္တကားကြီးဒီဘော်ရီကြီးသိကြရတာဒီအထက်မှာရှိနေတဲ့အင်းကြီးဆက်တူရဲ့တတိအရိတတိမကျင်းနဲ့အရိတတိမပါဘဲနဲ့ရှိရပါပါမလားအရိယဆက်တူရဲ့တတိကလည်းအပေါ်ကနေပြီးတော့ကာမနဲ့ပုဂ္ဂိုလ်မရှိဘဲနဲ့အင်းကြီးဆက်တူလို့ကမလားကာမနဲ့ပုဂ္ဂိုလ်ကလည်းလျားနဲ့တွေ့တဲ့အင်းကြီးဆက်တူကရေတရားနဲ့တွေ့တဲ့ဟုတ်တယ်မလားတာတာရဲ့ဘော်ရီကြီးကတော့အရိကရကလကြီးနဲ့တွေ့တဲ့အရိကရကရမတွေကတရားပေါ်ရင်ဥပ္ပေတောင်းနေကြည့်လို့အင်းကြီးပြက်နဲ့တားမောင်းတဲ့ပုဂ္ဂိုလ်ကိုကြည့်။တားမောင်းတဲ့ပုဂ္ဂိုလ်တောင်းမကြရင်လည်းဒီသားရှိကိုဖျက်ဖျက်တမ်းမသွားဘူး။အင်းကြီးကမတားရင်လည်းဒီသားရှိကိုသွားပါမလား။တားမောင်းတဲ့ပုဂ္ဂိုလ်တောင်းမောင်းနဲ့အင်းကြီးကတောင်းမောင်းကလို့တယ်။ဘောရီကတောင်းမောင်းမကောင်းမှုကအဓိကမဟုတ်ဘူး။ဘယ်လိုမလား။အရိကကြတာကဘယ်လိုလဲဘယ်လိုတော့တားမောင်းတဲ့ပုဂ္ဂိုလ်နဲ့အင်းကြီးကလည်းအဲ့ဒီပုဂ္ဂိုလ်နဲ့အဲ့ဒီအင်းကြီးကအဲ့ဒီအရာဆိုလည်းဆိုတိုးပေါင်းပြီးတော့လှုပ်ရှားလိုက်တဲ့အခါမှာမန္တကအင်းကြီးရှေ့ကိုတိုးသွားရပါတယ်။အဲ့ဒီပုံမှန်ကလေးကိုနှလုံးသွင်းပြီးတော့မိမိရဲ့ခန္ဓာကိုယ်မှာလည်းပဲလံတရားကကာမနဲ့ပုဂ္ဂိုလ်နဲ့တွေ့တဲ့ယောဂရားဆိုတဲ့ကနပရိယာဘောတိဇောဝါယောဆိုတဲ့တဘာဝတရားကလေးတွေကသင်္ကြန်ကျက်နဲ့တွေ့တဲ့ဒီပုံကရှေ့လဲဆိုတဲ့ပုံမှန်ကကြီးကတာဘောတိအင်းကြီးနဲ့တွေ့တဲ့နော်အရိယဘုရားမှာတကယ်တမ်းစိတ်နဲ့တိုင်းလိုက်ရမှာကသာဘောဓိယကြီးနဲ့တူတဲ့ပုံမှန်တရားမျိုးကိုကြည့်ရမှာမဟုတ်ဘူး။အရိယမှာရှိတဲ့ရေရှားတတ်တဲ့သဘောတရားလေးတွေကိုကြည့်။အရိယရေရှားတတ်တဲ့သဘောတရားကလေးတွေကလည်းသူ့ကိုယ်တည်းရေရှားတာလား၊နန္ဒရားကရေရှားတာလား။နန္ဒကြောင့်လည်းရေရှားတတ်တဲ့ရေတရားကအကျိုးတရား။နန္ဒပါတော့ရေရှားတတ်တဲ့ရေကအကျိုးတရား။အကျိုးနဲ့အကျိုးဆက်တဲ့ဖြစ်ပြီးတော့ဟောသွားတယ်လို့ဖြစ်တယ်၊လာတယ်လို့ဖြစ်တယ်၊ဆိုင်တယ်လို့ဖြစ်တယ်ကြည့်ရတယ်လို့ဖြစ်တယ်ရက်တယ်လို့ဖြစ်တယ်ယူတယ်လို့ဖြစ်တယ်စားတယ်လို့ဖြစ်တယ်ဝါတယ်လို့ဖြစ်တယ်ပြည့်ရတဲ့ကောင်းတဲ့အမျိုးမျိုးနာမည်တက်သွင်းနေတာဒါကိုကြည့်ရင်လည်းတက်သွင်းနေတယ်လည်းလို့တော့အမေရာကိုကြည့်ကြတော့နာမည်တက်သွင်းနေတာအဲ့ဒီအမေရာလေးတွေကဒါတွေလည်းလို့တော့ရုပ်ရဲ့အမေရာအဲ့ဒီရုပ်ရဲ့အမေရာဒါကဖြစ်တယ်နန္ဒရာကဖြစ်တာဟောနန္ဒရာကအကြောင်းဒေဒရာကအကျိုးနန္ဒရာကအကြောင်းဒေဒရာကအကျိုးဒါကြောင့်လည်းလည်း တွားနေတယ်ဆိုတဲ့နေရာမှာတွားနေတာကယုတ်တရားနဲ့နန္တရားနန္တရားတယ်ဆိုတာလည်းဘယ်လိုလဲဘယ်လိုပါလဲတွားနေတာနေတယ်ဆိုတာလည်းဘယ်လိုလဲဘယ်လိုပါလဲအဲ့ဒီယုတ်တရားနဲ့နေရာမှာဘယ်လိုကအကြောင်းတော့နာကအကြောင်းယုတ်တရားကအကျိုးဒါကြောင့်မင်းရဲ့ဆရာတော်ဆရာကြီးကလည်းငါကလေးစီကံသွားပါတယ်တွားလို့ရလို့လာထိုင်လို့အဲ့လိုသိဖို့သိသေးကခြေလာတော့ရောနှံတော့ကိုယ်ကြည့်ဘာရောပြည့်တဲ့ရုပ်တို့ပေါ်ရတဲ့ပါလိဤပကုမတငါမတရုပ်သွားဉာဏ်ဖြစ်သည်ပကုမထရာမထရုပ်ဆိုင်ဉာဏ်ဖြစ်သည်ပကုမအိတ်ငါမအိတ်ရုပ်အိတ်ဉာဏ်ဖြစ်သည်ပကုမစလာမစရုပ်သားဉာဏ်ဖြစ်သည်အနေရတဲ့အနေရတဲ့မှာပုဂ္ဂိုလ်တတ္တဝါဝါမပါပါသေးနဲ့သာနေတယ်လာနေတယ်စားနေတယ်တားနေတယ်ဒါနဲ့ပါတော့ယောတရားနဲ့နန္တရားအဲ့ဒါလည်းပဲယောတရားနဲ့နန္တရားအတ္တမှာစိတ်ကရောက်နေရမယ်ဟုတ်တယ်မလားယောတပညာသူတိုင်ထားတဲ့ပုဂ္ဂိုလ်တရားသူစိတ်ကအများဆုံးအဲ့ဒီမှာရောက်ယောတပညာသူမတောင်းရစိတ်ဒီကောင်မှာမရဘူးတရားနာတဲ့အခါမှာတဏှာဆက်လာတာပြီးတော့သဘောရရနေတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်တရားသူရမတော်ရိယာတော်တော်မှလည်းတတိမကိန်းနဲ့လို့ရုပ်ရည်ပုဂ္ဂိုလ်တရားဟာဒီအပေါ်မှာဉာဏ်မရောက်နိုင်ဘူး။ဒါကြောင့်မို့ဒီအပေါ်မှာတေရဏပညာဆုလို့ဉာဏ်ရောက်ရအောင်ဖွင့်ရတာအများနဲ့တတိသိနေတာ။ဟုတ်တယ်မလား။ဒီနေရာမှာနားတဲ့တရားသည်သူရတော်တော်ရိယာတော်တော်မှပါတော့ပါစေ။သူရတော်တော်ရိယာတော်တော်မှဒီအတိကလေးပါတော့ပါစေ။ဒီအတိကလေးနဲ့သားပါ၊ဒီအတိကလေးနဲ့လာပါ၊ဒီအတိကလေးနဲ့စကားပြောပါဒီဒီကလေးနဲ့စားတာတော့ပါဒီဒီကလေးမပါလို့ရှိရင်ကိုယ့်ရဲ့ပုံမှန်တရားပေါ်မှာကိုယ့်ရဲ့တင်းပြီးတော့ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်လေးမရခွာလာရကြမှာလားပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်လေးရသားမယ်ဆိုရတာပြညာမထိုင်တော့ဘူးအဲဒီတော့မထိုင်တော့ရုပ်ပုဂ္ဂိုလ်တရားတေရဏပညာဆိုတဲ့ကိုယ်တရားစွန့်မှတိုင်းတာလိုက်တဲ့အခါမှာဒီကရလက်တွေခန္ဓာဒီကလေးတွေပေါ်လာတဲ့အခါအကြောင်းများဖြစ်လာတဲ့ကျေတရားလေးတွေပေါ်လာတဲ့အခါမှာရာဒပြညာသူကခိုင်မထားတဲ့အခါကျတော့ဒီကနေ့ပြညာအသိနဲ့လည်းမသိနိုင်တော့ဘူးလေဒီအပေါ်မှာပုဂ္ဂိုလ်တတ္တဝါလားဆိုတဲ့အမျိုးလေးမပြောက်တော့ဘူးလာပြန်တော့လာလာတယ်တဏှာကလာတဲ့ဒုက္ခလာတဲ့စကရကကျင်တဲ့ပေါင်းကတိုက်တယ်ဒီဆက်လို့ပြောက်ကလာမပြောက်ဘူးလားဒါလည်းမပြောက်ကလာလို့ရာဒပြညာအသိမတိုင်လို့ဟုတ်တယ်မလားဒါမတိုင်လို့တော့ဒါကြရပါလေပြိပိဋကကြောင့်မှတ်ထားလို့ဉာဏ်တော့ပြညာကြီးမတောင်းရင်ဒါရောမှတရားထောင်တဲ့အခါဒေရဏပညာဆုမရဘူးဒေရဏပညာကကကိုယ်တိုင်ရှိလို့ကိုယ်တိုင်ပြီးတော့အတိဒေရဏပညာကဘာလဲတော့ကိုယ်တိုင်ရှိလို့ကိုယ်တိုင်ပြီးတော့အတိကိုယ်တိုင်ရှိလို့ကိုယ်တိုင်ပြီးတော့အတိလို့ခေါ်ကြတယ်ဆိုတာဒါကြရပါလေကိုယ်တိုင်မရှိသေးဘူးလားသူများကလာတော့လက်ထက်လက်ရည်ကပြည့်နေယူလို့ရတာကိုယ်တိုင်အားထုတ်မှရတာဟုတ်တယ်မလားကိုယ်တိုင်ရှိလားကိုယ်တိုင်သိလားကိုယ်တိုင်အသိရှိလားဒိဋ္ဌကနာဉာဏ်ဖြစ်တယ်အဲဒီတော့ကိုယ်တိုင်အသိကလေးဉာဏ်နဲ့ဖြစ်ဖို့ဆိုရာဒပညာအသိကစိတ်ထဲမှာကျဲလို့ရမယ်ကျဲလို့တိုင်းမှာလဲကျဲလို့ရမယ်ရက်လို့တိုင်းမှာလဲကျဲလို့ရမယ်ထောင်လို့တိုင်းမှာလဲကျဲလို့ရမယ်ဣရိယာပုဒ်တိုင်းမှာကျဲလို့ရပါသေးတဏ္ဍာရေးကြည့်လို့ပြေးပေးနေတာလားဟုတ်တယ်မလားပေါ်ပေါ်ရရမနေကြပါနဲ့ဒီရောက်ဆောင်လည်းပေါ်ပေါ်ရရမဆောက်ပါနဲ့မတ္တရဆိုးရရပေါ်လို့လည်းရက်လူဝင်လာမှပေါ်ပေါ်ရရမရပါနဲ့ခိုးကြည့်ဒီကြည့်ဟိုလိုဒီလိုစိတ်တွေဟိုကိုဒီကိုပြီးတော့ရက်လူဝင်ဘာမှအသေးစိတ်မရှိဘူးဟုတ်တယ်မလားနောက်ဆုံးဒီရောက်ဆောင်မှညောင်းလို့မတ္တရက်လူဒီကံရောက်ကြတာကလေးဖောက်ကြကြရက်ခြေကလေးကလေးမတောင်းဘူးလားတောင်းဟောရက်ကဖောက်ပြန်လာပြီနော်ဘာဖောက်ပြန်လာတာလဲဘာရောက်ဖောက်ပြန်လာတာပဲဟုတ်တယ်မလားရောက်ဖောက်ပြန်လာတာပဲရက်ဖောက်ပြန်လာတယ်ခြေကလေးလေးတောင်းလာတယ်ပူလာတယ်တောင်းလာတယ်ပူလာတယ်ပူလာတယ်အဲ့ဒါရက်ကလေးဖောက်ပြန်နေတာခြေကလေးကဖောက်ပြန်လာတာရက်ကဖောက်ပြန်လာလားခြေလုံးရဲ့မြေမရဆိုတဲ့ရက်စီတာမျိုးရပါစေအဲ့ဒါရက်ကဖောက်ပြန်နေတာဖောက်ပြန်လာကရောဖောက်ပြန်လာလို့ပြတာကနော်ဖောက်ပြန်လာကဖောက်ပြန်လာလို့ပြနေတာကအဲဒီကမင်းတို့ပြနေတဲ့ဒီလိုလေပြောအားလုံးစိုက်ကြည့်လိုက်ပါဦးဟုတ်တယ်မလားဖောက်ပြန်လာတဲ့ရေကလေးကပြနေရတယ်နဲ့ပြနေရတယ်ရမထားပါနဲ့မင်းတို့ပြနေတဲ့ဒီလို ကလေးကလည်းပဲကြောင်းအာရုံစိုက်ကြည့်လိုက်တာအောင်။ကြောင်းအာရုံစိုက်ကြည့်လိုက်တော့အော်သိတယ်။သိနေတာလေးကဘာလို့တော့လန်တရားလို့ဖောက်ပြန်နေတာလေးကသိနေတာလေးကအဲ့ဒီအပြည့်ကလေးဖောက်ပြန်နေတာလေးကယုံတရားလေးပါပဲသိနေတာလေးကလန်တရားလေးပါပဲအဲ့ဒီအပြည့်ကလေးထိုင်ထိုင်ငယ်ငယ်စိတ်စိတ်ဆိုင်ဆိုင်သမာဓိရှိရှိနဲ့တည်တည်လို့ပဲဝါဆိုတဲ့အဲ့မရှိတော့ဘူး။ဘုရားတရားတွေကမတည့်ရနေတယ်ဆိုတော့အဲ့မရှိတော့ဘူး။ဟုတ်တယ်မလား။ဒိဋ္ဌိကခြေလဲဆိုတော့မျိုးလည်းမရှိတော့ဘူး။တဏ္ဍာတိဏ္ဍာပြေနေတဲ့သဘောလေးကရုပ်တရား။ဘယ်လိုဖြစ်ပြန်နေတော့ပြေပြေပြေနေတာကနာမ်လေးရ။နာမ်လေးရလေးကပြေပြေနေတယ်။အဲ့ဒီကပြေပြေပြေနေရင်လည်းပြေရင်ပြေတယ်လို့ဒီနာမ်နာတယ်လို့ဒီတောင်းရင်တောင်းတယ်လို့ဒီကျိုးရင်ကျိုးတယ်လို့ဒီအဲ့ဒီကနည်းနည်းပြေပြေပြေနေတော့ဘာဖြစ်လဲနည်းနည်းပြည့်ပြည့်ပြောနေတာလဲ။အော်ယောဂရားကနည်းနည်းဖောက်ပြန်နေတာကို။ဟုတ်တယ်မလား။ယောဂရားကအနည်းငယ်ဖောက်ပြန်နေတာ။ပြည့်တရားကလည်းနည်းနည်းမပြည့်ကြတာသေးလား။ဟာအဲ့ဒီအချိန်ကျတော့ယောဂအကြောင်းတရားနာရအကျိုးတရား။ဒါလည်းဖြစ်လာတယ်နော်။ဘာလို့လဲဒီနေရာမှာဘယ်လိုကအရင်ဖြစ်တယ်ဘယ်လိုကနောက်ဖြစ်တယ်ဒါတွေမခွဲလို့ဘူးကမရှိပါဘူး။ဒါကစာတော်ရနားလည်အောင်ပြောပြမယ်။ဘယ်လိုကအကြောင်းဘယ်လိုကအကျိုးဒါလည်းမသိလို့ဘူးကမရှိဘူး။ဉာဏ်ရတာကြည့်ကြည့်လာမျိုးရယ်တိတ်လို့လည်းဉာဏ်ထဲမှာပေါ်လာလို့နော်ပေါ်လာလို့အဲဒီကဒီဉာဏ်ကဘယ်လိုကရုပ်ဖြစ်တာဘယ်လိုကလောက်ကြတာဒါတွေကတမ်းမကြည့်နဲ့သိမကြည့်နဲ့တိတ်လို့လည်းဉာဏ်ထဲမှာပေါ်လာတဲ့အခြေအနေမှာအော်ဒီလိုပါလားဆိုတော့ဉာဏ်ပွင့်သွားလိမ့်မယ်ဒီလိုကရှိနေတဲ့တရားကားကိုရှိနေတဲ့အတိုင်းသိအောင်စေစားပြီးကြတယ်လို့ရတယ်ဟုတ်တယ်မလားအာတောင်းလို့တိတ်လို့ပဲတောင်းတဲ့တဘောတိတ်တဲ့တဘောပြီးတဲ့တဘောမတရားနေရလို့အဲဒီကလည်းဘာလို့လဲမပေါ်ကြလားပေါ်လားဟောဒါလေးကရေတရားလေးကရေရဖောက်ပြနေလို့အဲဒီရေတရားလေးကနင်းနင်းဖောက်ပြနေတဲ့အခါကျတော့အနည်းငယ်အသိကလေးတွေမရှိကြလားရှိအဲဒီကနန္ဒကရခပြလဲကြည့်လိုက်ဒီနေရာမှာမျက်လုံးဖွင့်ဖွင့်ထားမယ်ပိတ်ဖွင့်ပိတ်ထားမယ်ဒါဒီနဲ့လို့နင်းနင်းလို့ညာကတော့ဖောက်ပြရင်ဖောက်ပြတဲ့နေရာလေးကိုစိုက်ကြည့်လို့လဲအသိကကြည့်ကြတာအသိကရာကဟာရယနှလုံးသားမှာရှိတဲ့ဟာရယကိုပဲကြည့်မယ်ဟာရယကိုပဲအာရုံပြုပြီးတော့ကြည့်ပြီးနေလဲအဲ့ဒီကိုကြည့်လို့လည်းဆိုမျက်လုံးဖွင့်လို့သင်ထားရတယ်လည်းပဲပေါင်းတယ်တဲ့ဆိုရင်ပြည့်နေတာမလားပြည့်နေပါဘူး။ဒါပြည့်တယ်ဆိုရင်ပြည့်နေတယ်လည်းမိမိရဲ့စိတ်ကရောက်နေပုံမှာရောက်နေပြီ။ဟုတ်တယ်မလား။မိမိရဲ့စိတ်ကပုံမှာရောက်နေတော့မိမိရဲ့စိတ်ကစိတ်ကခန္ဓာကလေးတွေပုံမှာရောက်နေတာဖြစ်တဲ့အတွက်မျက်လုံးဖွင့်ထားရင်လည်းပဲအနာနာဘလို့ပဲဖြတ်သွားဖြတ်သွားဘယ်လိုမှပြည့်နေဘူး။ဟုတ်တယ်မလား။ကိုယ်အရင်လည်းနဲ့ကိုယ်ကိုယ်ရင်လည်းနဲ့ကိုယ်တိုင်းပြီးတော့ပြည့်လာလို့ချက်အဲ့ဒီလိုပဲရစ်ချက်ပြီးတော့ကြည့်နေလိုက်တဲ့အခါကျတော့ဖောက်ပြန်နေတာကရုပ်တရားပြီးနေတာကနာမ်တရားအဲ့ဒီအပြုကလေးခံခံနာနာဖြစ်လာပြီဆိုရင်နောက်ဆုံးတာဝန်ပြုတဲ့ကိုယ်ရဲ့မဆိုင်နိုင်လို့မဟုတ်တော့ဘူးကိုယ်ခန္ဓာကိုယ်ကြီးပုံမှန်တရားကြီးပေါ်တော့မှအာရုံစိုက်နေပြီလားအာရုံစိုက်နေတော့ဘူးမိမိရဲ့ဉာဏ်ကဘယ်ပုံမှန်ရနေတယ်ရုပ်တရားနဲ့နာမ်တရားရုပ်တရားနာမ်တရားကပုံမှန်တရားဟုတ်ရဲ့လားပုံမှန်တရားကိုသိမရတော့ဘူးနော်ဘယ်ပုံမှာလဲဆက်ရတော့ရေတရားနဲ့နာမ်တရားအဲ့ဒီပုံမှာလဲဆက်ရနေရတယ်အဲ့ဒီကိုဖြစ်နေတဲ့ရှင်လေးဟာဒိဋ္ဌကနာဉာဏ်လေးဖြစ်နေတဲ့ရှင်ပါပဲဟုတ်တယ်မလားဒိဋ္ဌကနာဉာဏ်လေးဖြစ်နေတယ်ဒိဋ္ဌကနာဉာဏ်ဖြစ်ရတာပြီဆိုရင်အဖြစ်ကလည်းမြင်လာတယ်အပြက်ကလည်းမြင်လာတယ်တောင်းတဲ့ပြင်းတဲ့တရားလေးကိုစိုက်ကြည့်လိုက်တောင်းတာပြင်းတာကိုသိနေတဲ့သူလေးကိုကြည့်လိုက်ဖောက်ပြန်တဲ့ရေတရားကလေးကြောင်းတာကိုသိလို့တဲ့သူတွေပဲကြောင်းတာ။ခံစားနေတဲ့ဝေဒနာလေးနဲ့မကြောင်းမလားကြောင်းတာလား။နည်းနည်းလေးနာရကလေးများများနာတယ်။နည်းနည်းနာရကလေးပြင်းပြင်းထန်ထန်နာတယ်။ဘယ်လိုလဲဖောက်ပြန်မှုတော့ခံစားနေတဲ့ဝေဒနာကလေးကလည်းပဲအဲ့ဒီတိုင်းလိုက်ပြီးတော့မကြောင်းမလားကြောင်းတာ။နည်းနည်းလေးနာနေတာကိုခံစားတယ်။အလယ်လဆနာနေတာကိုခံစားတယ်။ပြင်းပြင်းထန်ထန်နာနေတာကိုခံစားတယ်။အခါကလေးလေးလည်းမကြောင်းဘူးလားကြောင်းလားအဲ့ဒီလိုကြောင်းသွားကြည့်လို့မလို့ခါးကားမြအပိတ်ကလေးဆိုက်လို့ခါးကားမြခန္ဓာကလေးပေါ်လာတာပဲခါးကားမြလားကလေးဆိုက်လို့ခါးကားမြအပိတ်ကလေးပေါ်လာတာပဲခါးကားမြကလည်းပဲလဲလဲလေးနာတာလေးဆိုက်လို့အလဆနာတာလေးပေါ်လာတယ်အလဆနာတာလေးဆိုက်လို့အပိတ်ကနာတာလေးပေါ်လာတယ်ဒီကလည်းတစ်ခုပြောလို့တစ်ခုဖြစ်အဟောင်းလည်းအဲ့လိုလည်းလဲတာပြက်ပြက်လာတာကအဟောင်းအသေးသေးပေါ်လာတာကအဖြစ်အဟောင်းလည်းအဲ့ပြက်လည်းအဖြစ်ဟုတ်တယ်မလား ကျေးဇူးများရဲ့အဲဒီကဘာလေးကိုအဲဒီကဘောတရားလေးကိုသိထားမှဖြစ်ပါလာပါလိမ့်မယ်။ယောဂရားကလေးကလည်းအဟောင်းနဲ့အတုအပြည့်နဲ့အဖြစ်ဒီကပြည့်ပြည့်နေတဲ့နန္ဒရား။အဲဒီနန္ဒရားဆိုတဲ့ဒီကလေးကလည်းပဲအဟောင်းနဲ့အတုအပြည့်နဲ့အဖြစ်အတုကမြဲရလားမြဲမြဲဖြစ်နေတာလား။ကမြဲရကကြောင်းလာတာလားတစ်ခုပြက်လဲတစ်ခုပြတ်သွားတာလား။တစ်ခုပြက်လဲတစ်ခုအတုပေါ်တာ။ယန္တရားကလေးကလည်းပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်စားထုတ်ပေါ်လိုက်။ယန္တရားကလေးကလည်းပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်စားထုတ်ပေါ်လိုက်။ဘိက္ခာကလည်းများလို့မပြေပလာဖြစ်။ရောက်တော့ရမလို့ငြင်းမယ်မယ်ပြီးတော့ရပါသေးလို့ဆက်လာခဲ့တော့။ဆက်လာရသေးတယ်ကလေးဆက်လာခဲ့တယ်။ဘယ်ခုလဲ။ယန္တရားကလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်ပြက်သွားတယ်။ဒီတော့ဆောင်းရတဲ့သဘောတရားမဟုတ်။ယန္တရားကလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဒီတော့ဆောင်းရတဲ့သဘောတရားမဟုတ်ပါလား။အပြက်ကလေးတွေကတိတိကျကျမြင်လာတယ်။ဟုတ်တယ်မလား။အပြက်ကလေးတွေတိတိကျကျမြင်လာတယ်ဆိုတာကအပြက်နဲ့အပြက်နဲ့ကိုလိုက်ရှင်ပြီးတော့မှပြည့်ပြီးတော့မြင်လာနော်။ဒါပြည့်လဲလဲမျိုးတော့ဘုရားပရမရောကပြက်တယ်လို့မထင်ဘူး။ဒါပြည့်လဲမထင်လဲမျိုးတန်တိအစဉ်တန်းလို့လို့တိတဲ့သဘောတရားကလေးတွေထက်တာထက်တာဖြစ်နေတာကတန်တိလို့ခေါ်တယ်။မြန်မာလည်းပြင်လို့ခေါ်တယ်။ဘုရားဒီကလေးတွေထက်တာထက်တာဖြစ်နေတော့အဲ့ဒီပုံစံမျိုးကလေးတွေတစ်ခုနဲ့တစ်ခုပြောပြဆန္ဒတော်တာကတည်းမပြည့်လို့အားလုံးကတစ်ဆက်ထဲလို့မြင်လို့ရအဲ့ဒီကတစ်ဆက်ထဲလို့မြင်လို့ရခြင်းဒီတခြားပုံစံလေလားတန်တပြည့်အစဉ်ပုံစံလေလားတန်တပြည့်အစဉ်လေးပုံစံလို့ဒီလိုမလားတန်တပြည့်ကလေးတန်တပြည့်အစဉ်လေးကိုဖြတ်ပြီးတော့ဆွေးလာတဲ့အခါကျတော့ပြတ်တာကမတွေ့ရသေးနဲ့ဖြစ်လာတယ်ဖြစ်လာတယ်ဖြစ်လာတယ်ဖြစ်လာတာကလေးတွေတည်းမထားမိဘူးလားထားမိလားတကြပူလာတယ်တကြတိုက်လာတယ်တကြအေးလာတယ်တကြထိုင်လာတယ်တကြလာလာတယ်တကြကျဲလာတယ်ဟောဖြစ်တာလို့တို့ကလေးမထားမိဘူးလားထားမိလားဖြစ်တာလို့တို့ဒီထားမိရောပြဗရမဟာဘုရားကတော့ကျဲလာပြီပေါ့နော်ပြဗရမနာရာကြီးရဲ့နာရာကြီးကလည်းကျဲလာပြီတော့ကျဲလာကလေးပြုလာတယ်ဆိုတော့နာရာလေးဘုရားကတော့နာရာလေးပြုတယ်သူလေးဘုရားကတော့အဲဒီကနောက်တစ်ခုဖြစ်လာတာကတတိထားမိလိုက်တယ်တတိထားမိလိုက်တယ်ပြဗရမတစ်ခုမရှိတော့ဘူးဆိုတာမသိရဘူးလားသူကမရှိရတာပါဖြစ်လာတာတော့ပြက်သွားတယ်။အဲဒီတော့မိမိရဲ့တဏ္ဍာနာရေတရားကလေးပြက်တယ်၊နေတရားကလေးပြက်တယ်။အများနဲ့ပြက်ပြက်ပြက်ပြက်သွားတဲ့တဘောတရားလေးပဲလို့ဉာဏ်နဲ့လား။ခိုက်ခိုက်မြဲမြဲရေစသွားနိုင်လို့ဆိုရင်တတ္တကတုတိဆိုလာပါလေ။ဟုတ်တယ်မလား။ဒါဆိုလာတာတော့တတ္တကတုတိမဆိုလို့ဆိုလာလား။အဲဒီကဒကာရမတွေဒုတိပြက်တယ်ဒုတိပြက်တယ်ဆိုတာဒကာရမတွေကဒုတိကိုကိုယ်ကရသွားပြီးတော့ဆက်လို့ကြမလို့ဘူး။လေလာဒိဋ္ဌိတရားကိုကြရသားပြီးတော့ဆက်နေကြလေလာဒါပြည့်နေလဲဆိုတော့ဒိဋ္ဌိတရားတောင်ထဲမှာမရှိပါဘူးမိမိရဲ့သိနေတဲ့သိထဲမှာတက်ပြီးတော့ပါလာတဲ့တရားတရားလေးဘဝမျိုးကြတာကကာလကပါလာတဲ့အစဲလေးမလားဒိဋ္ဌိအစဲလေးနော်အဲ့ဒီဒိဋ္ဌိအစဲလေးပြည့်စုံကြလာတယ်ဆိုရင်အဲ့ဒီဒိဋ္ဌိအစဲလေးကိုအရာဟုတ်တစ်ခုယူနေလို့ဖိတ်ချက်ပြည့်လို့ကြောင်းရင်ကြောင်းမယ်ဒိဋ္ဌိအစဲကိုယူနေဆက်လို့ရတာမရဘူးအဲ့ဒီဒိဋ္ဌိအစလေးကိုသိစေခြင်းမရသေးဘူးဒိဋ္ဌိအစကဓမ္မရှိနေတယ်စိတ်ထဲမှာရှိဓမ္မရှိနေတာလေဘယ်ဓမ္မဆဲတာလဲလို့ပြည့်ရတင်ထားတဲ့ခန္ဓာဓမ္မဆဲတာဓမ္မရှိနေတယ်လို့စိတ်ထဲမှာရှိဟုတ်တယ်မလားစိတ်ထဲမှာဒိဋ္ဌိအစကလေးရှိတယ်ဒါတော့ပါလာတာတော့တဏ္ဍာဆက်ဆက်ကပါလာတာနော်ဒီကောင်ကဆိုတော့ဟောလူမမသိတဲ့ခေတ်ကကာလကစပြီးတော့အဲ့ဒီဒိဋ္ဌိစေလေးကပါလာခဲ့တယ်။အိမကခိုင်လဲရတယ်။အဲ့ဒါကခိုင်လဲတဲ့ဒိဋ္ဌိစေလေးကိုဒီတိုင်းဖြတ်ပြီလို့ဒီတိုင်းဖြတ်ပြီလို့ပြောရမယ်။အဲ့ဒီစေလေးရရရရတာမိမိရဲ့စိတ်ကိုပြည့်စုံပေးရမယ်။ဟုတ်တယ်မလား။မိမိရဲ့စိတ်ကိုပြည့်စုံပေးရတာဘာနဲ့ပြည့်စုံလို့မလဲ။ဉာဏ်နဲ့ပြည့်စုံပေးရ။ဘာနဲ့ပြည့်စုံပေးမလဲ။ဘာသာကပုဂ္ဂိုလ်မဟုတ်တတ္တဝါမဟုတ်ပါဘူးဆိုတဲ့အတိတ်ကလေးတွေပြည့်အောင်။အဲ့ဒီအတိတ်ကလေးတွေခိုင်ခိုင်မာမာပြည့်အောင်ကြိုးစားပေးရမယ်။ဒါကတော့မဟုတ်ပါဘူး။ယုံကြည်ရမယ်လို့ရပါတယ်ဆိုတဲ့အတုကိုညာတာပညာသိနေလဲသိအောင်ကြိုးစား။ဒီကနေ့ပညာသိနေလဲကိုယ်တိုင်သိအောင်ကြိုးစား။ဖကရကပွားဖကရကသိ။အဲ့ဒီအတုကလေးထိုင်မှလာပြီဆိုရင်ဒိဋ္ဌိဆိုတဲ့အစဲသက္ကာယဒိဋ္ဌိအစဲကိုတစ်ဖြည်းဖြည်းနဲ့မပါဘူးလားပါလား။တစ်ဖြည်းဖြည်းနဲ့အလုံးလုံးပါလာမှာပဲ။ဒီကနေ့ကဒိဋ္ဌိဒိဋ္ဌိဖော်ရမယ်ဒိဋ္ဌိဖော်ရမယ်ဆိုတာသကားဖြစ်တဲ့ပြောတာပေါ့နော်။ဒါလည်းဒီတိုင်းပြောရမှာလားအပြည့်ကလေးသိအောင်ပြောပါကြည့်ပြောရမှာလား အပုဂ္ဂိုလ်သိအောင်ကျေးဇူးပြုတော့ဖြောင်းရောက်ကဇဏတိရနဲ့နိုင်ငံဏတိရနဲ့ရောက်ကဇဏတိနိုင်ငံဏတိရဘာလို့ပြင်သွားတော့အဲ့ဒီအရမ်းဉာဏ်ကလေးနဲ့ပြင်းပြင်းနေနေတော့အဲ့ဒီသဘောတရားကလေးကလည်းပဲဉာဏ်ကလေးနဲ့ထောက်ထောက်ကြည့်လိုက်တဲ့အခါမှာအစိုးစဲအပိုင်းပိုင်းအပြားပြားအဆာဆာမတွေ့ရဘူးလားတွေ့ရတကယ်လို့တော့ပြတ်ပြတ်ပိုင်းပိုင်းအပိုင်းပိုင်းအဆာဆာလို့ဖြစ်သွားပြီဆိုတော့တကယ်လို့တွေ့ကြလားမတွေ့ဘူးလားနောက်တစ်ခုဉာဏ်လဲတော့ဗရမတို့ကရတာတော့ပြတ်သွားပြီပြတ်သွားပြီပြတ်သွားပြီတော့တွေ့ရတဲ့အချိန်မှာဒါတွေကိုဆိုလဲသက္ကရာတွေကိုဆိုလဲဟုတ်တယ်မလားအဲ့ဒါပြတ်ပြတ်လာတဲ့သဘောနဲ့သဘောတရားကလေးတွေကလည်းပဲပြတ်ပြတ်လာတဲ့အခါမှာနောက်တော့ဘာတစ်ခုမှပြန်နေဖြစ်ဖက်နေတာလားအစားထုတ်ပြီးတော့ပေါ်လာတာလားအဲ့လိုစားထုတ်ပြီးတော့ပေါ်လာတယ်ကစဉ်းစားပြင်ပလိုက်တယ်လည်းမို့ပြတ်ပြတ်သွားတဲ့တရားကလေးတွေကစဉ်းစားပြင်ပလိုက်တာဒါတော့ဒီနေရာမှာလည်းမနေတော့ဘူးလားအစားမင်းလာလို့လက်အဲ့ဒါလည်းမပြောတော့လည်းပြောပြီးတော့ပဲအနန္တရတတ်ပြီးလို့စဉ်းစားပြင်ပလိုက်တဲ့အခါကျတော့အကြောင်းကိုဆက်တယ်လို့ပြောလို့ရလားအကြောင်းကိုဆက်တယ်လို့မပြောလို့ရတဲ့ဒုက္ခဝေဒနာရဲ့နေရာမှာဒုက္ခဝေဒနာတွေကြောက်ရလားဟုတ်တယ်မလားဒုက္ခဝေဒနာရဲ့နေရာမှာဒုက္ခဝေဒနာတွေကြောက်လာတယ်အကြောင်းကျက်တော်ပြီးတော့ပရမတရားကသိသိပြေးပြေးလိုက်လို့နောက်တရားတွေနင်းနေကြလာတာတော့အဲဒီတော့အကြောင်းကျက်တော်မျိုးမသိလာဘူးဆိုတာသိလိုက်တာအကြောင်းကျက်တော်မျိုးမပြတ်တော့ဘူးအဲဒီတော့မပြတ်ဘူးဆိုတာသိလိုက်တာအဲ့ဒီတာတွေကိုမသိမလားသိလားအဲဒါကြောင့်လည်းဝင်ဆိုင်လိုက်တဲ့အခါကျတော့ဒုက္ခကတဏှာတော့ဒါဒုက္ခတွေကလေကိုယ်ဒီစရာကအမှားလို့အဲ့ဒီအမှားလို့ကတဲနေတယ်ဘယ်လိုရစဆဲလာကြတော့တောင်းရာဆက်ဆက်ကစဆဲလာကြတော့တဲကိုဖိုးရတဲ့ကာရမတွေကဒီလိုဒီဆိုလိုတာကာလမှာအဲ့ဒီဆဲလို့ကြရလိုက်တယ်လို့ဆိုဒီကြိမ်တစ်ခါပြည့်ရင်လည်းတော့ဒီဆဲပြပါမလားတရားနာလို့ဆိုတော့ညာတာပညာတူးလည်းလည်းပြည့်အောင်ကျေးစားကိုယ်တော်လည်းလည်းကိုယ်ဝင်ပြီးတော့ကိုယ်တော်ပြည့်တဲ့အတိတ်ပြောင်းလည်းပဲကျေးစားကိုယ်တော်ပြည့်လာရင်လည်းပဲဖက်ခါဖက်ခါပြည့်အောင်ပွားပေးအဲ့ဒီတော့ကြားလာညားလာတဲ့အခါကျတော့အတူကလေးခိုင်မာလာတယ်လို့အမြတစ်ခါကလည်းပဲဒုက္ခဆဲလို့မသိမလားသိလားအဲ့ဒီဒုက္ခဆဲလို့လောကတိုးဆွသွားခြင်းသူသစ္စာလားတောတာပတိလောက်ရရတာပဲလားအဲ့ဒါကလည်းပဲမေတ္တာကလည်းပင်းဟုတ်တယ်မလားအဲ့ဒါကြောင့်မလဲဒါကပြုတဲ့မေတ္တာကပင်းတောတာပတိလောက်ရအောင်ဒဂရမရူကမိမိတို့ရဲ့တန်တမဘဝမျိုးစွာတန်တရာကပါလာခဲ့တဲ့ဒုက္ခဆဲကလေးတွေကိုရာဂပရိညာဒေရဏပရိညာသုမတိသာနာပရိညာသုရအောင်သိပါပြီးတော့ရှင်းမသန္တာပေါ်လာကြတာလို့တိုက်တွန်းနေလာယူသိပြီဖြစ်တဲ့ဒါတို့တိုင်းဝင်ခေါ်တရားပေါ်လို့ဆက်တော့ပါတယ်သူကလည်းဆက်လာတာဒီမြတ်စွာဘုရားရှင်သာမဏေရမြတ်ကြီးကလည်းလည်းတစ်ခါချင်းတည်းအောင်ပြည့်စုံသောသတ္တနိုင်လားသာမဏေပြည့်စုံတဲ့ပုဂ္ဂိုလ်များများဖြစ်ကြပါစေ။